မေလကောင်ကမူဆဲတိုက်ပွဲဖြစ်ပြီးနောက်ပိုင်းတရုတ်နိုင်ငံဘက်ကနေဆက်အဝင်အထွက်ဂိတ်တွေကိုစစ်ဆေးတင်းကျနေတာကြောင့်အချိန်ကြန့်ကြာမှုတွေကုန်တင်ကားပိတ်ဆို့မှုတွေနဲ့နေဆက်ကုန်သွယ်ရေးကိုထိခိုက်လာတယ်လို့ကုန်သည်တွေကပြောနေပါတယ်ဒါကြောင့်သက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဒီကိစ္စကိုအမြန်ဆုံးဖေရှင်းပေးဖို့လဲတောင်းဆိုနေပါတယ်။ VOA သတင်းထောက်ကွန်မိုးစောကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ကျုပ်နိုင်ငံဘက်ကနေဆက်ဂိတ်ဝင်ထွက်တွေမှာလက်ပွေယူတာမျက်နှာကိုမှတ်တမ်းတင်စစ်ဆေးတာတွေဆောင်ရွက်နေတာကြောင့်အသွားအလာနှောင့်နှေးကြမ်းကြမှုတွေဖြစ်ပေါ်နေတာဟာအခုဆိုရင်ရက်သက်တက်နှစ်ပတ်ကျော်ကြာမြင့်လာပြီဖြစ်ပါတယ်။လက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုမူဆယ်မျိုးရောက်ကုန်တင်ကားမောင်းသူတူဦးကအခုလိုပြောပါတယ
်။ခါတိုင်းက5မိနစ်ကိုလူ၁၀ယောက်လောက်အနေနဲ့ဝင်လို့ရတယ်။အခုက၅မိနစ်ကိုလူ၁၀ယောက်လောက်ပဲဝင်လို့ရတယ်။အဲဒီမှာလူ၁၀ယောက်ဝင်ရမယ့်အချိန်မှာတစ်ယောက်ပဲဝင်လို့ရတဲ့အနေသားဖြစ်တာပေါ့။ကားလမားကြီးကတော့ဟိုလူလိုမဟုတ်ဘူးလေ။သူကကားပြန်မောင်းရတယ်လေ။အဲဒီမှာအဝင်ထွက်တွေကစိုင်းဝင်တဲ့ခါကျတော့ကားတွေကမလျားနဲ့ပြတ်တယ်။အကြတဲ့ချိုးတလေဆိုရင်အဲ့မှာ၄ရက်၅ရက်တော့ဆန်းရတဲ့လူတွေရှိတယ်။
မူဆယ်မျိုးကကုန်တယ်တူးကလည်းဒီလိုကားတွေပိတ်ဆို့နေတာကြောင့်ကုန်စည်စီးဆင်းမှုကိုထိခိုက်လာတယ်လို့ပြောပါတယ်။
ဘလို့အခြေအနေရှိမယ်ဆိုတော့ကျွန်တော်တို့ဒီမှာကွန်ပျူတာကလောလောဆယ်တော့ကျန်းဖြစ်တော့တာပါကို။တရုတ်ပြည်ကပို့တဲ့အချိန်မှာလည်းတန်ကမှုရှိသေးတယ်။တရုတ်ပြည်ကလည်းမြန်မာပြည်ဘက်ကိုပြန်ဝင်တဲ့အင်ပို့တွေမှာလည်းပုံတန်ကမှုဖြစ်ပေါ်တော့မှာပေါ့။ဒေလာတတိယမလောက်ကစာရေးဖိတ်သွားတာဆိုပြီးဆိုရင်တော့၃မိနစ်လောက်ဖြစ်ပြီပေါ့နော်
။မူဆယ်မြို့ခွားညိုတစ်တီးတိုင်ကဦးဆိုင်ခမောင်ကလက်ရှိနေဆက်ကုန်တွယ်ရေးအခြေအနေကိုအခုလိုတုံ့တက်ပြောဆိုပါတဲ့
။၁၅မိုင်ကနေပြီးတော့ဒီဒီလိုဝင်ပေါက်အထိပေါ့ဗျာမန္တလေးဝင်ပေါက်အထိကျန်းဖြစ်နေတာပဲအကုန်လုံးပိတ်ဆို့ကုန်တာဒီနေ့လိုမျိုးဆိုသွားရလာရကိုခက်ကုန်ကားပေခုနှစ်မိုင်လောက်ပေါ့ဗျာဒီနှစ်မိုင်တော့မကတော့ဦးတင်နေတော့10မိုင်လောက်ရှိတော့မှာပေါ့10မိုင်တန်းကြီးပေါ့နော်ပိတ်နေဆက်စီပါရေနောက်နေတာပေါ့ဗျာနော်မထီခိုက်တယ်လို့မပြောရလဲဒါကဘယ်လိုပြောမလဲကုံတွယ်မှုအတားစီးကြီးပေါ့လေနော်ရေရှည်မှာထီခိုက်သွားနိုင်တဲ့အတားစီးပေါ့လုံးလုံးဆယ်ကြတော့လုံးလာတာအားတော့မချောဖို့ပြောတယ်နော
်ငယ်ဆက်ဒေတာကကုံတယ်နဲ့ကုံတင်ရင်ပေါင်းတွေဟာဒီလိုပိတ်ဆို့ကြက်ကြနေတာကိုအမြန်ဆုံးဖြေရှင်းပေးဖို့ကိုလိုလားနေကြပါတယ်ကုံစီစီးဆင်းမှုလွယ်ကူစေဖို့အတွက်ဦးဆိုင်ခမောင်ကအခုလိုဆက်ပြောပါတယ
်အရေးကြီးဆုံးကမြို့ရှောင်းလမ်းမြို့ရှောင်းလမ်းတော့ကုံတိုင်းမှုလမ်းကြောင်းတစ်ခုပေါ့ဒီလူမှုရေးတွေနဲ့မရောထွေးအောင်နော်အဲမြို့ရှောင်းလမ်းတစ်ခုကိုအမြန်ဖောက်လုပ်ဖို့တော့လိုတယ်ပြောဆောင်လားဖောက်လို့ဘူးတော့ဒီမှာလမ်းဦးကြောင်းရှာရတယ်စီဝေးကြီးနိုင်တာနဲ့ဒီအမေရရောကြီးကိစ္စတွေတော့လုံနေကြတယ်လို့ပြောတာပဲဒါပေမဲ့ဒါကြံ့ကြတယ်ဒီတော့လုံရမယ်အဲလုံငန်းစင်ကြီးကအရေးကြီးနေလို့တော့မဖြစ်ဖြစ်တော့တော့လုံစိတ်ရှင်တယ်ဗျာနိုင်ငံတော်ကဘယ်လိုစီစဉ်ပေးမလဲဘောနော်ဒီဝင်ဝင်ရှာပေးနေတဲ့ဒေသကြီးကိုပုံပြောအောင်နော်လွယ်ကူအောင်ဘယ်လိုလုံပေးမလဲဆိုတဲ့အပိုင်းတွေကသာစင်းစားရတဲ့အပိုင်းတွေပြင့်နေလေနော
်မူဆယ်မြို့လူဝင်မှုကြီးကြပ်ရေးဌာနကရာရှိကြီးတဦးကတော့အခုလိုကားတွေပိတ်ဆို့နေတာနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကအကြောင်းကြားဖြေရှင်းနေကြောင်းပြီးခဲ့တဲ့အပတ်ကပြောဆိုထားပါတယ်မြန်မာအစိုးရဟာတရုတ်နိုင်ငံဘက်ကိုလေယာထွက်ကုန်တွေတရားဝင်တင်ပို့နိုင်ရေးအတွက်စာချုပ်ချုပ်ဆိုဖို့နဲ့စီးပွားရေးစုံတစ်ခုတည်ထောင်ဖို့အတွက်စီစဉ်ဆောင်ရွက်နေပါတယ်ပြီးခဲ့တဲ့မေလဒုတိယပတ်အတွင်းကမူဆယ်မြို့ကို TNLA တန်းပလောင်တပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်တိုက်ပွဲကြားမှာတရုတ်နိုင်ငံသား3ဦးသေဆုံးခဲ့တယ်လို့ကြေညာတချို့လည်းတရုတ်နိုင်ငံဘက်ကကြားရောက်ခဲ့ပါတယ်ဒီအတွက်တရုတ်စိုးရကကန့်ကွက်ခဲ့တယ်လို့နေဆက်တည်ငြိမ်ရေးအတွက်ထင်းထင်းသိမ်းသိမ်းဆောင်ရွက်ကြဖို့အတွက်လည်းပြည်ပခအတွင်းကသက်ဆိုင်ရာအင်အားစုတွေကိုတိုက်တွန်းခဲ့ပါတယ်